ဗြိတိန်နိုင်ငံမန်ချက်စတာမြို့ကကီတာဖျော်ဖြေပွဲမှာတင်းလာနေတုန်းကတေခံဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးဒီကနေ့စောပိုင်းတရားစီရှာဖွေစီးနှင်းမှုတွေအတွင်းဖမ်းဆီးလိုက်သူ2ဦးပါဝင်စုစုပေါင်းဖမ်းဆီးထားသူအခုဆိုရင်10ဦးထိရှိတော့ပါပြီ။မန်ချက်စတာမြို့ပိုင်းကတက်ခတ်နယ်တစ်ခုမှာစီးနှင်းရှာဖွေမှုအတွင်းဖမ်းဆီးခဲ့တဲ့အမျိုးသမီး2ဦးကိုတော့တစုံတရာအရေးယူတာမရှိဘဲမနေ့ကပဲပြန်လွတ်ပေးခဲ့ပါတယ်။မန်ချက်စတာရဲတပ်ဖွဲ့အကြီးကအေရန်ဟော့ပကင်းစ်ကတော့ပြီးခဲ့တဲ့ရက်တွေကရဲတပ်ဖွဲ့ဝင်တွေနဲ့ဝန်ထမ်းတွေအတွက်ပြင်းမှန်းခက်ခဲလာတဲ့ကာလတစ်ခုဖြစ်ခဲ့ပေမဲ့စုံစမ်းစစ်ဆေးမှုမှာတိုးတက်မှုတွေလည်းရှိခဲ့ကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါ။ဖန်စီမှုတွေမှာထူးခြားတဲ့ရလဒ်တွေရှိခဲ့တဲ့အကြောင်းနဲ့စီးနှင်းရှာဖွေမှုတွေအတွင်းတိစီရမိတဲ့ထောက်ထားတွေကလည်းစုံစမ်းစစ်ဆေးမှုတွေအထူးအရေးကြီးတယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဖန်စီထားသူတွေကဘုံခွဲတက်ခတ်မှုနဲ့ဘလို့ဆက်နွယ်နေတယ်လဲဆိုတော့တော့ရဲတပ်ဖွဲ့ကမပြောပါဘူး။အကြမ်းဖက်တက်ခတ်မှုမှာထိခိုက်သေးဆုံးသွားသူတွေအတွက်အောက်မေဝယ်ခန္ဓာတစ်ခုကိုတော့မန်ချက်စတာမြို့မှာပဲဒီကနေ့နဲ့ကျင်းပခဲ့ကြပါတယ်။မန်ချက်စတာမြို့ကအားကစားရုံမှာ American Pop ဆိုတော့ Ariana Grande ရဲ့ဂီတဖျော်ဖြေပွဲအဆုံးသတ်ချိန်မှာဘုံခွဲတက်ခတ်မှုကြောင့်ထိခိုက်သေးဆုံးရသူတွေကိုရည်စုပြီးအမတ်တရပန်းတွေပူပေါင်းနေဖျောင်းနေနေနဲ့မြို့လယ်မှာရှိတဲ့ဆိုင်ယန်စီရင်ပြင်မှာမြို့ကန်တွေစုဝေးပြီးကာရဝါပြုခဲ့ကြတာပါ။အောင်မေဘွယ်ခန်းနာပြီးမကြာခင်မှာပဲဘီမာကြီးအဲလစ်ဘက်ကလည်းကလေးအများစုပါဝင်တက်ခတ်မှုမှာဒဏ်ရာရရှိခဲ့သူ64ဦးတွေကစေကုတ္တမှုခံယူနေသူတွေတချို့ရှိရာတော်ဝင်မန်ချက်စတာကလေးစီရင်ကိုတွားရောက်ကြည့်ရှုပါရတယ်။ရုံးမြင့်တန်ကြားကနေမင်းငုံစကားပြောကြားခဲ့တဲ့ပရိသတ်ဝန်ကြီးချုပ်ထရီဇာမေကတော့အချမ်းဖက်ဝါရီတွေရဲ့အန်ဒီယ3ပြည့်ချက်ကိုအမြင့်ဆုံးအစ်မဆက်လက်ထားရှိသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါရတယ်။